ပိုင်နိုင်ငံကတင်းကျပ်မှုရှိတဲ့နိုင်ငံတောင်ပိုင်းမှာခရီးရန်ဖျားရှိခိုးကြောင်းတကြောင်ဒီကနေ့တနင်္ဂနွေနေ့မှာပဲဘုံနှလုံးပတ်ကွဲခဲ့လို့တေဆုံးသူ28ဦးရှိသွားပြီးတော့89ဦးဒဏ်ရာရသွားပါတယ်။အစိုးရကတော့တိုက်ခိုက်မှုလုပ်တဲ့သူကိုမတွေ့မချင်းရှာပြီးတော့အပြစ်ရှိသူမှန်သမျှကိုတရားဥပဒေအတိုင်းအရေးယူသွားမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ရက်ဆက်ကြမ်းကြုတ်တဲ့ဒီ NLA ကောင်တွေကိုလုံးဝတက်ညာမှာမဟုတ်ဘူးလို့လည်းကြေညာချက်မှာပြောထားပါတယ်။ဆိုလိုချင်တဲ့ဂျိုးဂျိုးမျိုးကဖျားเจ้าမှာတနင်္ဂနွေနေ့ဝိပုစုတောင်းပွဲလုပ်နေခြင်းအတွင်းမှာပထမဘုံတလုံးပတ်ကွဲတာပါ။ဒုတိယဘုံကတော့ဒီပထမပတ်ကွဲမှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့တွေရောက်လာချိန်မှာဖျားเจ้าကားတွေရက်တဲ့မြေခွက်လက်မှာပေါက်တာဖြစ်ပါတယ်။တေဆုံးသူတွေထဲမှာအရက်သားတွေပြင်စစ်သားတွေလည်းပါပါတယ်။ဒီတိုက်ဆိုင်မှုကိုလုပ်ပါရဲဆိုပြီးတော့တာဝန်ခံပြောလာတာမျိုးတော့အခုထိမရှိသေးပါဘူး။ဂျိုးဂျိုးမြို့မှာမွတ်စလင်အများစုနေထိုင်ပြီးတော့ဖိလစ်ပိုင်နိုင်ငံတစ်ခုလုံးအတိုင်းအတာနဲ့ပြောရင်တော့အများစုကကက်သလစ်ခရစ်ယာန်ဘာသာဝင်တွေဖြစ်ပါတယ်။အဲ့ဒီဒေသမှာကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့ရမှာတခင်းနဲ့ထောက်ခံမှုရခဲ့ပြီးတော့ရပိုင်းအတွင်းမှာလည်းအခုလိုမျိုးပောက်ကွဲမှုတွေဖြစ်တာပါ။အဲ့ဒီတိုင်းမှာရှိတဲ့ဆူလူပြည်နယ်ကမဲဆန္ဒရှင်တွေကတော့ဒီကိုပိုင်အုပ်ချုပ်ခွင့်ကိုပယ်ချခဲ့ပါတယ်။အဲ့ဒီဆူလူမျိုးကလည်းအစ္စလာမ်စစ်သွေးကြောင့်အဘူဆာယက်အဖွဲ့အခြေစိုက်တဲ့နေရာဖြစ်ပါရှင်။